မနက်ဖြန်ပြုလုပ်တဲ့ကုသိုလ်ယနေ့ညပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုရားရှင်ရဲ့အဆုံးအမဩဝါဒတရားဘုရားရှင်ရဲ့တရားနဲ့လျော်ညီတဲ့တရားစကားလိုက်နာကျင့်သုံးပွေရာတရားစကားကိုနာယူပြီးတော့ရည်စဲချအမြတ်တမ်းပေးဝေမယ်ရည်စဲချအမြတ်တမ်းပေးဝေခြင်းမဆောင်ရွက်မီမှာနှုမောဒနာတရားမဟောမီမှာဘုန်းကြီးကယနေ့ပြုလုပ်တဲ့ကုသိုလ်လုပ်ငန်းများဝမ်းမြောက်နှုမောတာရုခေါ်ဆိုနိုင်မှုမှတ်တမ်းတင်တဲ့အနေနဲ့ဖတ်ကြားပေးမယ်။သာသနာတော်နှစ်2559ခုနှစ်ကောဇာတက္ကရေ1389ခုနှစ်တရင်ကျော်လာပြီကျော်ကိုရက်ခရစ်နှစ်2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညချမ်းချိန်ခါမှာစကိုင်းတောင်ယူညဆက်ကြအကြောင်းတိုက်အတွင်ရှိတကြပုတ္တိယအကြောင်းဆောင်ပေါ်မှာကျင်ပါပြုလုပ်တဲ့ဓမ္မသဘင်ဖွဲဖြစ်တယ်မိမိတို့အနေနဲ့ညဆက်ကြအကြောင်းတိုက်မာနိုင်ကဆရာတော်ဤမွေးနေ့မင်္ဂလာကိုကြောင်းပြုပြီးမာနယကဆရာတော်ဤသီလတမာရီပညာဂုဏ်ကြီးများကိုအာယုံပြုပြီးတော့ယေရှုရှင်ဖိုးဖွားမိဘဆရာများဥဒိဋ္ဌာလေးရဲ့ရန်ကုန်ဆွမ်းကပ်အဖွဲ့က၃နှစ်ပြည့်အနေနဲ့၃နှစ်မြောက်အနေနဲ့လာရောက်ပြီးတော့ကုသိုလ်ပြုကြရတယ်။မနက်ဖြန်နံနက်တန်ခါတော်330ကျော်တို့အားနတ်တုတ်တာဆွမ်းများကိုအာယုံဆွမ်းဖြစ်ဖြစ်ဆက်ကလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်ဆက်ကြမာနိုင်ကဆရာတော်ဤနဝကမ္မအားတသိမ့်ကျက်တန်လူတန်းပူဇော်ခြင်းဥညာနာတဇာလင်္ကာရဤနဝကမ္မအား၅ဆောင်ကျက်တန်လူတန်းခြင်းဥဒ္ဓမ္မတရာလင်္ကာရပြီးဝန်သားဤနဝကမ္မအား၃ဆောင်ကျက်တန်လူတန်းခြင်းနိုင်ကဖုန်ကြီးဥကောဝိရာဤနဝကမ္မအားတသောကျက်တန်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုသင်္ကန်းများကိုလည်းပဲမာနိုင်ကဆရာတော်နဲ့အရှင်ညာနာတ္တလင်္ကာရတို့အားတပါးလင်တစုံစီလူတန်းကြခြင်းမြတ်စွာဘုရားကျောင်းတိုင်မှာလိုအပ်တဲ့နေရာမှာအသုံးပြုနိုင်ရင်ဝါတာကူလာတောက်ရည်တန်ဆက်တလုံးကိုလည်းပဲလူတန်းခြင်းကြောင်စေကံအတွက်လိုအပ်ရာအသုံးပြုနိုင်ရန်ငါးဆောင်ချက်တန်ဖိုးရှိတဲ့အင်္ဂလိပ်ဆေးမျိုးစုံတို့ကိုလည်းပဲဘေတ္တစာဒါနဆေးလူဖြစ်တဲ့လူတန်းချင်းဆွမ်းစားကြောင်းမှာအသုံးပြုရန်အတွက်ပုဂံ85ချက်ရဟန်းစာစတိစွန်များလူတန်းကြခြင်းဆရာလေးတော်ဒုက္ခဝရိယမြတ်စွာဘုရားမာနကဆရာတော်ဤနဝကမ္မအားတသိမ့်ကျက်တန်လူတန်းခြင်းဥညာနာတဇာလင်္ကာရဤနဝကမ္မအားသုံးသောကျက်တန်လူတန်းခြင်းဆိုတဲ့ဒါနာကောင်းမှုများကိုပြုလုပ်ကြတယ်တရဏဂုံသုံးပါးနဲ့တကွာအင်္ဂါ၈တန်နဲ့ပြည့်စုံတဲ့သီလတော်မြတ်ကိုလည်းထမှန်ခံယူစောင့်တည်ကျင့်သုံးကြတယ်အခုလည်းပဲမြတ်စွာဘုရားမာနကဆရာတော်ဟောကြားတဲ့ဓမ္မကထာလိုက်နာကျင့်သုံးပွေရာတရားစကားကိုလည်းပဲနာယူကြတယ်။တန်ခါတော်ရှင်မြတ်တွေကိုလက်ဥချီးခြင်း၊ရှိခိုးခြင်း၊အယုတ်တိပြုခြင်းဒီသီလကုသိုလ်တွေကိုလည်းစီပူအားထုတ်ကြတယ်။ဒီတော့မြတ်စွာဘုရားမာနကဆရာတော်ရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ယနေ့ဒါနာသီလဘာဝနာကောင်းမှုမျိုးစုံကိုစီပူအားထုတ်ကြတဲ့ရန်ကုန်ဆွမ်းကပ်အဖွဲ့ဘုန်းကြီးနေနဲ့ဗာတရားဟောပေးမလဲဆိုတော့အခုမိမိတို့နံမှာရောက်ရှိနေတဲ့ရက်တောင်ထဲမှာပါတဲ့စာသားလေးကိုပဲဘုန်းကြီးကဟောပေးမယ်အဲ့တော့ဘုန်းကြီးရဲ့မွေးနေ့တရင်ကျော်လာစံရှေးရက်နေ့ကဒေါက်တာကျော်တက်နိုင်ကရက်တောင်လူပြားစီအရှင်ဘုရားအဆုံးမဩဝါဒစကားလေးတွေရက်တောင်ထဲမှာထည့်ခြင်းပါတယ်ဒီလိုလျှောက်ထားခဲ့သူကရက်တောင်အချောင်းနှစ်ထောင်လူတန်းနေပေါ့ဘုန်းကြီးကစောစောကတော့ခွင့်ပြုရကောင်းမလားခွင့်မပြုပဲနေရကောင်းမလားဒီလိုလေးတွေတော့စဉ်းစားခဲ့ဒါပေမဲ့လူအကျိုးရှိနိုင်တယ် ဒီလိုသုံးသပ်ပြီးတော့ခွင့်ပြုခဲ့အခြားဖိတ်စာတွေဘာတွေတော့မရိုက်ဖြစ်တော့ဘူးအဲ့တော့ဒီစာသားထဲမှာပါတဲ့အကြောင်းအရာကဘုန်းကြီးလွတ်လပ်ရေးနေ့ဝန်းကျင်တုန်းကတွေ့ခဲ့တဲ့အကြောင်းအရာလေးအဲ့ဒီအကြောင်းအရာလေးကိုပဲရေးပေးလိုက်တာအဲ့တော့ဒီအကြောင်းအရာလေးကိုရှင်းဦးစွာအားလုံးဆိုကြည့်မယ်ဒါမိမိတို့ကျင့်သုံးရမယ်ကျင့်စဉ်ဒီလိုပြောရင်လည်းရဘုန်းကြီးကလွတ်လပ်ရေးနေ့မှာပြောကြပါကြစားကြတောက်ကြလဲကြပတ်ကြဒါလောက်လေးနဲ့နှစ်သာရရှိပါမလားဒီလိုလေးတွေးရင်တွေးရင်နဲ့ဘုန်းကြီးကလွတ်လပ်ရေးနေ့အတွေးဆိုပြီးတော့စာလဲရေးဖြစ်တယ်တရားလဲပဲတပုတ်ဟောဖြစ်တယ်ပေါ့အဲ့တော့အဲ့ဒီလွတ်လပ်ရေးနေ့အတွေးတုန်းကဘုန်းကြီးရေးခဲ့တဲ့လွတ်လပ်ရေးနေ့အတွေးဆိုတဲ့ခေါင်းစည်းနဲ့ပတ်သက်တဲ့စာလေးကိုတချို့ဆရာတော်တွေရောတချို့လူတွေရောကိုယ်တန်ရာတန်ရာပြောကြတော့ကရထတလူတွေဖြစ်ခဲ့တယ်။ဒါကြောင့်ဘုန်းကြီးကတရားနာမယ်ကိုလွတ်လပ်ရေးနေ့အတွေးကရဒီလိုပဲပေးလိုက်တယ်။ဒီစာသားလေးတွေနဲ့ပတ်သက်ပြီးတော့ကရထတာလေးတွေကိုဘုန်းကြီးကရှင်းလင်းတဲ့အနေနဲ့ပြန်ပြီးတော့မှတ်တမ်းတင်တဲ့အနေနဲ့သမိုင်းမှတ်တမ်းတစ်ခုထားတဲ့အနေနဲ့လွတ်လပ်ရေးနေ့အတွေးကရဒီလိုကောင်းစီနဲ့ဟောပေးမယ်။ကဲအားလုံးအာယုပြုပြီးတော့လှုပ်ချပြီးတော့လိုက်ဆိုလိုက်ဘိုလ်ချုပ်အောင်ဆန်းသည်မြန်မာပြည်သူပြည်သားအပေါင်းကိုသူကျွန်ဖြစ်မှလွတ်မြောက်အောင်တဆွန်ကြိုပမ်းခဲ့ပေသည်ဒါကဘုန်းကြီးပထမတွေ့လိုက်တဲ့တွေ့အဲ့တော့မြတ်စွာဘုရားလည်းပဲတတ္တဝါတွေကိုတန်တရာဝဆင်းရဲတွေကလွတ်မြောက်အောင်ကြိုးပမ်းခဲ့တယ်မြတ်စွာဘုရားရဲ့လွတ်လပ်ရေးကြိုးပမ်းတော်မူကမူမူဟာကြီးကျယ်ပါလားဒီလိုလေးတွေ့ခဲ့ဒါကြောင့်ဆက်ရေးလိုက်တဲ့ဒုတိယပိုင်းလေးဆိုကြည့်လိုက်ဗုဒ္ဓမြတ်စွာသည်လူနဲ့ပြန်မာတတ္တဝါပေါင်းကိုတန်တရာဝဆင်းရဲမလွမြောက်အောင်ဆောင်းလျှောက်ကဲတင်တော်မူခဲ့သည်ဒီတော့မြန်မာပြည်သူပြည်သားတွေအဲ့ဒီနေ့ဆိုရင်ပြောကြပါကြစားကြတောက်ကြလဲကြပတ်ကြဒီလောက်ကလေးနဲ့လွတ်လပ်ရေးနေရနှစ်သာရရှိပါမလားဘလို့လုံးတဲ့တယ်လေဒီလိုလေးတွေးပြီးတော့ဘုန်းကြီးကကိုယ့်အကူဆက်ပြီးတော့ကျင့်ရမယ်ကျင့်စဉ်လေးကိုတွေးလိုက်တယ်တွေးတဲ့အတိုင်းရေးလိုက်တယ်ပေါ့ကဲဆိုကြည့်လိုက်ဖရာတပည့်တော်လဲစွာရှိသလောက်နိုင်ကြနေသူအပေါင်းကိုနိုင်ကြတော်ဘဝမှာလွတ်မြောက်အောင်ကုညီနိုင်ပါရစေဘုန်းကြီးကစာသင်သားတွေနဲ့နေရတရားဓမ္မတွေနဲ့ဆက်ဆံနေရအဲ့တော့တန်ဃာတွေပညာမကြိုးစားခြင်းနဲ့တန်ဃာပညာကြိုးစားအောင်ကိုကနေပြီးတော့တက်နိုင်တဲ့များစီယုံဆုံးမဩဝါဒပေးအကဲ၍အောင်မြင်သွားခဲ့ရေဒီတန်ဃာဒီတပည့်နိုင်ကြတဲ့ဘဝကပညာတက်ဖြစ်သွားရင်လွတ်မြောက်သွားမယ်ဒါလည်းပဲငါလည်းပဲလွတ်လပ်ရလွတ်လပ်ရအတွက်ကြိုးစားနေတာပဲတရားဓမ္မတွေကုသိုလ်ပြုတဲ့နေရာစိတ်ထားလေးတွေလမ်းမှနေတယ်မှန်အောင်တက်နိုင်တယ်မြပျော်ဟောပြီးတော့ပေးလိုက်လို့လမ်းမှန်ရောက်သွားရင်နိဗ္ဗာန်ချမ်းသာတိတန်ត្រာဆင်းရဲတွေကလွတ်မြောက်ပြီးတော့နိဗ္ဗာန်ချမ်းသာတိရောက်သွားနိုင်တယ်ဒါကြောင့်နိုင်ကြနေတဲ့ပုဂ္ဂိုလ်ပေါင်းကတက်နိုင်တယ်မြနိုင်ကြတဲ့ဘဝကလွတ်မြောက်အောင်ကြိုးစားနိုင်ပါရစေဒီလိုစိတ်ထားနဲ့ဘုန်းကြီးကလွတ်လပ်ရေးနေ့အတွေးဆိုပြီးတော့ရေးခဲ့တာတရားလေးတစ်ပုဒ်လည်းဟောခဲ့ဘူးတယ်အဲ့တော့ဖြစ်ချင်တော့ဘာလဲဆိုတော့အဲ့ဒီတရင်ကြော်လာစဉ်ရှိရနေ့တန်ဃာတော်တပည့်တွေရောဆိုရင်တော့တရားဘလောက်ကြော်လဲတော့မသိဘူးပေါ့တန်ဃာတော်ရှင်မြတ်တွေကိုဘုန်းကြီးကအာယုံဆုံးကတ်တယ်အာယုံဆုံးကတ်ပြီးတော့သင်္ကန်းစာအုပ်စားတဲ့ဒ ဒီပစ္စည်းဝတ္ထုတွေကိုလောင်းလူလိုက်တယ်။အဲ့တော့ရက်တောင်တွေများလို့ထင်ပါတယ်။စီစဉ်တဲ့ဥစဉ်တွေကရက်တောင်တွေပါလောင်းဖို့သူတို့ကစီစဉ်လိုက်တော့ရက်တောင်တွေပါလောင်းလူလိုက်တယ်။ဘုန်းကြီးကဘေးရနေပြီးတော့ကြည်နူးတဲ့စိတ်နဲ့ကြည်ပြီးတော့ဒီဘက်လမ်းလျှောက်လာတော့ဆရာတော်ကြီးတစ်ပါးကတက်တော်85လောက်ရှိမဲ့ဆရာတော်ကြီးတစ်ပါးကဘုန်းကြီးကိုဝမ်းမြောက်ဝမ်းသာပါပဲ။သူပြောတဲ့စကားကဘယ်လိုပြောလိုက်လဲဆိုတော့ရှင်ဘုရားတဲ့ရှင်ဘုရားစာရေးထက်လိုက်တာအရှင်ဘုရားကရွေးကောက်ပွဲနီးတော့လူရွေးကောက်ပွဲနဲ့တင့်တော်မဲ့လူကြိုက်များမဲ့စာလေးတွေရေးထက်လိုက်တာတဲ့ဒီလိုပြောလိုက်တော့ဘုန်းကြီးကစိတ်မကောင်းဖြစ်သွားခဲ့တကယ်ဘုန်းကြီးရေးခဲ့တာကလွတ်လပ်ရေးပဝန်းကျင်လွတ်လပ်ရေးနေ့ဇန်နဝါရီ4ရက်ဝန်းကျင်လောက်ကဘုန်းကြီးရေးခဲ့တာနောက်ပြီးတော့တရားဟောခဲ့တာလည်းဘယ်ရက်လောက်လဲမသိဘူးအမေနေနဲ့လွတ်လပ်ရေးနေ့အတွေးစာလေးများဒီတရားလည်းဟောခဲ့ကူတယ်ရက်တောင်လှုပ်တာကတော့ရက်တောင်လှူတဲ့တကာကဘုန်းကြီးကိုအဲ့ဒီနေ့အတွက်လှူခြင်းပါတယ်လို့တောင်းလို့ဘုန်းကြီးကရေးပြီးတော့ပေးလိုက်တာဒါပေမဲ့ဆရာတော်ရဲ့စိတ်ထဲမှာဘုန်းကြီးကရွေးကောက်ပွဲတပတ်ခါဆိုတော့ဤလူရွေးကောက်ပွဲအမိဒီကောက်ပွဲနဲ့တင့်လျော်တဲ့လူကြိုက်များမဲ့စကားလေးတွေရေးလိုက်တယ်လို့ဒီလိုယူဆသွားဖို့ရပါတယ်။ဘုန်းကြီးစိတ်ထဲရှက်လိုက်တာဒါပေမဲ့လို့ကိုမမဟုတ်တာကိုကြီးရွယ်ချက်ကဒီစိတ်နဲ့ရေးသားခဲ့တာမှမဟုတ်တာဒီလိုပဲပြန်ဖြေခဲ့ရတယ်ဒါလွတ်လပ်ရေးနေ့အတွေ့ကြရတဲ့ဘုန်းကြီးသိလိုက်တဲ့ကြရကလေးမသိလိုက်တာတွေကဘလောက်များရှိတယ်မသိသေးဘူးပေါ့နောက်တစ်ခါဘုန်းကြီးမန္တလေးရတက္ကရာမတွေကငင်းပွားမှုဖြစ်နေကြတယ်ရှောက်တယ်ပေါ့ဘလို့ငင်းပွားမှုဖြစ်လဲဆိုတော့သူတို့အချင်းချင်းဒီရက်တောင်တွေရစာသားလေးတွေကိုကြိုက်တဲ့လူလည်းရှိတယ်တချို့ကလည်းမှားတယ်လို့ဝေဖန်နေကြတယ်အဲ့တော့ရက်တောင်တွေရစာသားကိုမှားတယ်လို့ဘလို့ဝေဖန်လဲဆိုတော့မြတ်စွာဘုရားကိုနံပါတ်1စာပိုက်နေရမထားဘဲနဲ့ဗိုလ်ချုပ်အောင်ဆန်းကိုနံပါတ်1စာပိုက်နေရထားတယ်မြတ်စွာဘုရားဟူတော့ဒုတိယစာပိုက်နေရာမှာထားတယ်။ဘုเจ้าအောင်ဆန်းကရှေ့ရောက်နေတယ်။မြတ်စွာဘုရားကနောက်ရောက်နေတယ်။ဒါကြောင့်ဒီစာသားမှားတယ်။ဆရာတော်ရေးတဲ့စာသားဟုတ်မဟုတ်ရဲ့လားမသိဘူး။ဒီလိုဝေဖန်မှုလေးတွေဖြစ်လာခဲ့။ဒါလည်းပဲဘုန်းကြီးစီရောက်ပြီးတော့မေးတယ်။ဒီတော့ဘုန်းကြီးကအဲ့ဒီကြရထတာလေးတွေကိုဖြည့်ရှင်းတဲ့အနေနဲ့ရှင်ဒီကုသပြုကြတဲ့ရန်ကုန်ဆွမ်းကပ်ဖွဲ့အနေနဲ့လည်းလိုင်းနာကျင့်သုံးစီလိုတဲ့အတွက်လွတ်လပ်ရေးနေ့အတွေ့ကြရဆိုပြီးတော့ဒီကောင်းစီနဲ့အကျဉ်းချုပ်လေးဟောပေးမယ်ပေါ့အဲ့တော့ဘုန်းကြီးဒီလိုစင်တာနဲ့ဆက်ပြီးတော့ကျမ်းစာတွေမှာဘယ်လိုရှိလဲဆိုတော့ကျမ်းစာတွေမှာအစင်ထားတဲ့အစင်က၅မျိုး၅စားရှိတယ်ပါဏံဘူမိဥပတိပฏิပတ္တိသဒေသနာတဲ့အဲ့တော့ကျမ်းစာတွေမှာကနန်းစင်နဲ့ပထမဒုတိယတတိယစင်နဲ့စင်တဲ့နေရာမှာဘုန်းကြီးတို့စင်နီးစင်ပုံစင်နီးငါးမျိုးငါးစားရှိတယ်ဒီလိုသွားတွေ့ရတယ်ဒါလေးကိုရှင်းပြလိုက်ရင်ဘုန်းကြီးရဲ့အစင်ဟာမှန်သလားမှားသလားဒါလေးတွေသိသွားမယ်ခုနကဆရာတော်တစ်ပါးဆရာတော်ကြီးတစ်ပါးပြောတဲ့လူလက်ရည်နေမှုပေါ်ပင်စာလေးတွေရေးတယ်လို့ထင်တဲ့အထင်ကတော့ဒါမဟုတ်ဘူးဘုန်းကြီးပြောပြီးပြီဘုန်းကြီးရေးသားခဲ့တယ်နည်းနည်းကြာသွားခဲ့ပြီတရားတောင်ဟောခဲ့ဘူးပြီရက်တောင်ကိစ္စကဒီရက်မှတက္ကတယောက်ကဒေါက်တာတယောက်ကရှောက်လို့ဘုန်းကြီးကလွယ်တကူရေးပေးလိုက်တာအလုံးတွေအကျိုးရှိမယ်ထင်လို့အဲ့တော့ဒီကြက်ကတော့ပြီးသွားခဲ့ခုနအစင်မှားတယ်မြတ်စွာဘုရားကိုနံပါတ်1စင်သင့်တယ်ဒီလိုလေးပြောလာကြတယ်။ယနေ့ရန်ကုန်ဆွမ်းကပ်ဖွဲ့ရလေဘုန်းကြီးရဲ့မွေးနေ့အကြောင်းပြုပြီးတော့ပူဇော်တဲ့အနေနဲ့ကတ္တာဆိုတော့ဒီရက်တောင်နေ့ရအကြောင်းပဲဘုန်းကြီးကဟောဖြစ်မယ်။ဟောမယ်ဆိုပြီးတော့ဟောတာ။အဲ့တော့စင်မုံစင်နီနံပါတ်1နံပါတ်2နံပါတ်3ဒီလိုစင်မုံစင်နီပထမဒုတိယတတိယစင်မုံစင်နီကျမ်းစာတွေမှာ၅မျိုး၅စားရှိတယ်။နံပါတ်1ကပါဟနက္ကမပေးစဉ်အပြင်ရေးတာတဲ့စာရေးတဲ့ဆရာတော်တွေတို့ဟောကြားတဲ့ဆရာတော်တွေဟောကြားတဲ့မြတ်စွာဘုရားပေးစဉ်အပြင်ရေးတာပေတဲ့အစဉ်အတိုင်းရေးတာ ဥပမာဘာထုတ်ပြလဲဆိုတော့တတနေနာဘာတ္တဘာဓမ္မာဘာဝနာယဘာတ္တဘာဓမ္မာတဲ့ဒီတရားမြတ်စွာဘုရားအဘိဓမ္မာခုနှစ်ကျမ်းလေးကပထမဆုံးကျမ်းဓမ္မတင်ဂနီကျမ်းမှာဟောခဲ့တဲ့တရားမှာအဲ့တော့ဒတနေနာပါဟတ္တပါပထမဆုံးသောတာပတိမတ်တိပေတဲ့တရားတွေသောတာပတိမတ်ကအကုသိုလ်စိတ်7ပါးတွေကလောဘမုဒိဋ္ဌိကတာတံပြုတ်စိတ်4ပါးဝိသိကိစ္စတာကိုစိတ်2ပါးဒီ5ပါးကိုလုံးဝအကျဉ်းချံမရှိအောင်ပယ်ပြစ်လိုက်တယ်အဲ့တော့သောတာပန်ဖြစ်ရင်ဒိဋ္ဌိမရှိတော့ဘူးပေါ့ဒီလိုသဘောမျိုးအဲ့တော့နောက်တခါတသနိနာပါတပါတယ်မှာအထမတ်ဒီကနေပြီးတော့သောတပတိမကနေပြီးတော့အပေရောက်စေနိုင်တဲ့ဒေါသတွေပယ်လိုက်တယ်ဒါဟုတသနိနာပါတပါသောတပတိမအကျွင်းမရှိပယ်တဲ့တရားသောတပတိမကအပေရောက်စေနိုင်တဲ့တရားတွေကိုပယ်တဲ့တရားပယ်စေနိုင်တဲ့တရားဒီတရားတွေကိုဟောခဲ့နောက်ဘာဝနာယပါတ္တပါကြတော့တဂါရဂမိမတ်အနာဂမိမတ်အရတမတ်ဒီမတ်တွေအထက်မတ်သုံးပါးကပယ်တဲ့တရားတွေကိုဟောတာအဲ့တော့ဒီနေရာမှာမြတ်စွာဘုရားကဘာဖြစ်လို့ဒတနိနာပါတ္တပါဓမ္မာသောတပတိမတ်ပယ်တဲ့တရားကိုရှင်းဥစွာဟောရတာလဲဘာဝနာယပါတ္တပါဓမ္မာအထက်မတ်သုံးပါးကပယ်တဲ့တရားကိုဘာဖြစ်လို့နောက်မှာဟောရတာလဲဆိုလို့မေးခဲ့ပယ်စဉ်အားဖြင့်ဟောတာတဲ့ဘုရားတို့သောတပတိမပယ်ထိုက်တဲ့အကျွမ်းမဲ့ပယ်တဲ့ဒိဋ္ဌိကတတံပြုတ်စိတ်၄ပါးလောဘမှုဒုတိယကတံပြုတ်စိတ်၄ပါးနဲ့ဝိသိကိစ္စတာကိုစိတ်ကသောတပန်ဖြစ်တာနဲ့ပယ်ပြီးသားဖြစ်သွားပြီအစဆုံးပယ်တဲ့တရားမလို့ပထမဟောတာနောက်ကဒေါသတို့ဥဒိစ္စတာကုတ်တို့လောဘမှုဒိဋ္ဌိကတဝိပုတ်၄ပါးတို့ဒီစိတ်တွေကနောက်မှာပယ်လို့နောက်မှာဟောတာဒါမျိုးကိုသွားပြီးတော့ဘာဝနာရပါတတ်ပါဓမ္မကိုအရင်ဟောပါလားသူတို့အဆင့်မြင့်တာပဲသောတာပန်ပယ်တဲ့ဟာတွေကိုနောက်မှဟောပါလားနိဗ္ဗာန်ကိုနောက်မှဟောပါလားဒီလိုပြည့်တင်စရာမရှိဘူးပယ်တဲ့အစဉ်အားဖြင့်ဟောတာတဲ့ဘုန်းကြီးတို့လည်းပဲလောကမှာဒီလိုပဲပြောရစီရင်မြတ်စွာဘုရားဟောတော်မူသလိုပဲဘုန်းကြီးတို့လည်းစကားလေးတွေပြောကြတာဥပမာအပြင်ဘုန်းကြီးတို့ကြောင်းတိုက်ကိုဒီဝါတွင်မှာဝါစုတန်ကဘလောက်ရှိတယ်ဒီလိုပဲဒီလိုပဲ300ကျော်ရှိတယ်ဒီဝါတွင်းမှာတန်ကဘဏ္ဍပကြောင်းတိုက်ကထွက်သွားကြတယ်လေအဲ့တော့ဘုန်းကြီးကဝါစုလာကနေစပြီးဝါစုပြီးကြတဲ့ချိန်ကနေစပြီးဘသူတွေများထွက်သွားကြတယ်ဒီတော့ဖြေတဲ့ဘုန်းကြီးကဘလို့ဖြေမလဲဆိုတော့ကိုရင်တိတ်တာနောက်ဝါကောင်လာရောက်တော့ကိုရင်ဓာတ်တာတော်တလင်းလာရောက်တော့ကိုရင်နာကဥနာကဒီလိုထွက်သွားတယ်အဲ့တော့ကိုရင်တိတ်တာကိုရင်နာကကိုရင်တတဥနာကသုံးပါထွက်သွားတယ်ဒီလိုဖြေးလိုက်တယ်အဲ့တော့ဘုန်းကြီးဖြေးတာကအစင်တိုင်းထွက်တာကိုဖြေးလိုက်တာအဲ့တော့အစင်တိုင်းပထမထွက်တာကကိုရင်တိတ်တာထွက်သွားတယ်ဒုတိယထွက်တာကကိုရင်တတထွက်သွားတယ်တတိယထွက်တာကဥနာကထွက်သွားတယ်စိတ်ထည့်ရထွက်တဲ့အစင်တိုင်းပြောလိုက်တာဒါကိုဥစဉ်ဖြစ်တဲ့အတွက်ဥနာကကိုရှေ့ဆုံးထားပါလားဒီလိုပြစ်တင်စရာမရှိဘူးထွက်တဲ့အစဉ်အားဖြင့်ပြောတာတဲ့တရားဟောတဲ့အခါစာရေးတဲ့အခါမှာဒီလိုအစဉ်တိုင်းရေးတာတွေလည်းပဲရှိနေတယ်ဒါကိုဘာနကမပယ်စဉ်လို့ပြောရတာနောက်တချို့ကြတော့ဘူမိကမဘုံအစဉ်အားဖြင့်ပြောတာကာမဘုံရူပဘုံအရူပဘုံကာမဘုံမှလည်းပဲအပယ်လေးဘုံလူဘုံနှစ်ပြည်6ထဲကာမ7ဘုံအဲ့တော့ဒီလိုပြောတာပါလေဘုံအစဉ်အတိုင်းပြောတာဒါဟုတ်ပဲအမြင့်ဆုံးဖြစ်တဲ့ဗျမ္မာဘုံအရင်ပြောပါဗျမ္မာဘုံနေမှာလေအရူပဗျမ္မာလေးဘုံကအမြင့်ဆုံးဖြစ်တာပဲအရူပဗျမ္မာလေးဘုံအရင်ရေးပါလားဒီလိုပြစ်တင်စရာမရှိဘူးဘုံအစဉ်အဖြစ်နေညာနေမြင့်ညာကိုရေးတွက်တာဘုံအစဉ်အဖြစ်တွက်တာဒါဟုတ်ဘုံစဉ်အဖြစ်ပြောတာတဲ့ဘုန်းကြီးတို့အဘိဓမ္မာဓာတ်သင်္ကဟတင်ကြွကြံရေးတဲ့ရှင်နုရုဒ္ဓဆရာတော်တို့ဒီလိုပဲရေးသွားခဲ့ဘုံအစဉ်အတိုင်းရေးသွားတာဒါကိုအမြင့်ဆုံးဖြစ်တဲ့ဘုံကစရေးပါလားဘာဖြစ်လို့အနိုင်ဆုံးဖြစ်တဲ့ဘုံကိုစရေးရတာလဲအပြစ်တင်စရာမလိုဘူးဒါမျိုးကိုဘူမိတ်ကမဘုံအစဉ်လို့ဒီလိုခေါ်ရတယ်နောက်ပြီးတော့တတိယဘာလဲဆိုဥပတိတ်ကမဖြစ်စဉ်အချင်းရေးနီးတတိယမြောက်ရေးနီးဟောနီးဖြစ်တဲ့အစဉ်အတိုင်းရေးတာ ဘုန်းကြီးတို့စာပေမှာဥပမာထုတ်ပြတာပထမံကလလံဟောတိကလလာဟောတိအဘုဒံအဘုဒါဇာယတိပေတိပေတိနိဗ္ဗတတိကနောကနာပတာခာဇာယန္တိကေတာလောမနခာပိစာတန်ယုတ်ပါဠိတော်မှာဣဒကနတ္တာမေလူမြတ်စွာဘုရားပြန်ပြီးတော့ဟောတယ်ဒါဖြစ်စဉ်အပြင်ဟောတာပထမံကလလံဟောတိလူသားတယောက်ပဋိတန်ဒီနေပြီဆိုရင်ပထမ9ရက်အတွင်းမှာကလလရေကြီးဘုန်းကြီးတို့အင်မတန်တိမ်မွေးတဲ့ကလလရေကြီးဥပမာမျိုးမျိုးထဲမှာဘလောက်တခုသောဥပမာပါလဲဆိုတော့အင်မတန်သေးလေးဖြစ်တဲ့အကလေးမှာစီလေးတွားထိလိုက်ညီကန်နေတယ်အဲ့ဒီစီလေးလောက်ရေကြီးလေးကိုကလလရေကြီးတဲ့ပဋိတန်ဒီနေကစားမှာစားပြီးမှာပဋိသင်္ဍေတည်တဲ့ချိန်ရင်စပြီး9ရက်တွင်မှာကလလရေကြီးဖြစ်နေပဋိသင်္ဍေတည်နေတယ်ဒီလိုပြောတာပထမံကလလံဟောတိကလလဟောတိအဘုဒါအဲ့တော့6ရက်မြောင်းနေ့ကနေ14ရက်မြောင်းနေ့ထိဒုတိယတတ္တဟာလို့ခေါ်တာပေါ့ပဋိသင်္ဍေနေပြီးတော့6ရက်မြောင်းနေ့ကနေ14ရက်မြောင်းနေ့လောက်ထိကြတော့ဘာဖြစ်လဲအဘုဒါတဲ့အမြုပ်ကလေးဖြစ်လာတယ်ခုနကလလရေကြီးအဖျားလေးမှညှိကန့်နေတဲ့စီလောက်ပမာဏနဲ့အမြုပ်ကလေးဖြစ်လာတယ်အမဲသားတို့ဘာလို့ရေစည်းလဲတဲ့ကအမြုပ်ကလေးထတယ်လို့ရေမြုပ်တန်တန်လေးဖြစ်လာတယ်တဲ့အဲ့ဒါပဋိသင်္ဍေနေပြီးတော့ရှေ့ရမြောက်ကနေပြီးတော့14ရက်တွင်ကြဒါမျိုးလေးဖြစ်လာနောက်ပြီးတော့ဘုန်းကြီးတို့ပထမံကလလံဟောတိကလလာဟောတိအဘုဒါအဘုဒါဇာယတိပေတိအဲ့တော့ပဋိသင်္ဍေနေပြီးတော့15ရက်မြောက်နေ့ကနေ21ရက်မြောက်နေ့တတိယတတ္တဟာကြတော့ဘာဖြစ်လဲအသားတုံးလေးညီညီရဲရဲလေးပျော့ပျော့လေးဖြစ်လာတယ်တဲ့အမျိုးစင်းကနေအသားတုံးလေးဖြစ်လာအဲ့တော့ပထမကလလရေကြီး9ရက်ပထမတတ္တဟာမှာဒုတိယတတ္တဟာမှာဘုံကြီးတို့အမြုပ်ကလေးဖြစ်လာတတိယတတ္တဟာမှာအသားတုံးလေးအသားတက်လေးဖြစ်လာအဲ့တော့ဒါကဘာအစဉ်အဖြစ်မြတ်စွာဘုရားဟောနေတာလဲဆိုတော့ပဋိသင်္ဍေနေတဲ့ဖြစ်စဉ်ဖြစ်တဲ့အစဉ်အတိုင်းဟောတာဒါဟုတ်သွားပြီးတော့နောက်ဆုံးအင်္ဂါဆုံးတဲ့ချိန်ရစပြောပါလားဘာဖြစ်လို့နားမလည်အောင်ကလလရေကြီးတေးတေးမွားမွားလေးကစဟောရတာလေဒီလိုပြစ်တင်ကြရမလို့ဖြစ်တဲ့အစဉ်တိုင်းဟောနေတာဒါမျိုးကိုဖြစ်စဉ်အားဖြင့်ရေးသားတာဖြစ်စဉ်အားဖြင့်ဟောတာဒီလိုပြောလို့ရတယ်ပါဏံဘူမိဥပ္ပတ္တိတဲ့ဘုန်းကြီးတို့ပြောရဆိုစဉ်တခုရှိတယ်လေအိမ်တော်စုဇယင်းနေမှာမိဘနှစ်ပါးပြီးလို့ရှိရင်အကြီးဆုံးသားနေအကြီးဆုံးသမီးကနေနံပါတ်1ဘသူနံပါတ်2ဘသူအဲ့တော့အငယ်ဆုံးကဘာလို့စမရေးတာလဲဖြစ်စဉ်မွေးဖွားစဉ်အပြင်ရေးတာဒါကိုပြစ်တင်လို့မရဘူးဒီလိုလည်းပဲစင်နေပုံစင်နီးတစ်မျိုးရှိတယ်ပေါ့ဒါကနံပါတ်3ခုမြောက်နံပါတ်4ခုမြောက်ဖြစ်နံပါတ်2ခုမြောက်စင်တာကဘာနည်းနဲ့စင်ဆိုပฏิပတိကမကျင့်စဉ်ကျင့်စဉ်ဆိုတာဝိသုဒ္ဓိ9ပါးပฏิပတ်အားထုတ်တဲ့ပုဂ္ဂိုလ်ကြီးကြာဘူးနေတယ်ပထမသီလဝိသုဒ္ဓိကိုကျင့်သီလစင်ကြရတယ်ကိုကျင့်သီလစင်ကြရတယ်ဆိုတာဝိနည်းပိဋကတ်တွေမှာဝတ္တံအပရိပူရံတောသီလံနာပရိပူရတိအဲ့တော့ဝကြီးဝငယ်မိဘပေါ်ကျင့်ရမယ်ကျင့်ဖို့တပည့်ပေါ်ကျင့်ရမယ်ကျင့်ဖို့သာသမီပေါ်ကျင့်ရမယ်ကျင့်ဖို့ဒါတွေလည်းသီလထဲမှာပါတယ်အဲ့ဒီလိုကိုချင်းတီလာတွေပြေဆုံးမှဖြူစင်မှစိတ်တဝိတ္တိစိတ်တည်ငြိမ်နေတဲ့ကိုချင်းတရားမှမပြေဆုံးမဖြူစင်မှုဆိုရင်စိတ်တည်ငြိမ်မှုမဖြစ်နိုင်ဘူးတမာရီရလာဖို့မလွယ်ဘူးဥပမာအပြင်တချို့ချမ်းသာကြွယ်ဝတယ်မိဘတွေကိုတော့ပြစ်ထားလို့မိဘတွေရဲ့စိတ်ဆင်းရဲကိုဆင်းရဲပင်ပင်ပန်းပန်းနေရဒီလိုအချိန်မှာသာသမီတယောက်ကမိဘကိုမပြုစုဘဲနဲ့တရားရိပ်တာသွားဝင်တယ်ဒါသီလပြည့်တယ်လို့မဟုတ်ဒီသာသမီကမိဘအကြောင်းတွေးတိုင်းတွေးတိုင်းတမာရီရမှာမဟုတ်ဘူးဒါကျင့်စဉ်အပြင်သီလစင်ကြယ်မှသီလဝိသုဒ္ဓိဖြစ်မှစိတ်တဝိသုဒ္ဓိဖြစ်တယ်စိတ်တဝိသုဒ္ဓိဖြစ်မှဒိဋ္ဌိဝိသုဒ္ဓိအသိဉာဏ်တွေစင်ကြယ်လာတယ်ဒိဋ္ဌိဝိသုဒ္ဓိဖြစ်မှကင်္ခာတဝိတရဏဝိသုဒ္ဓိစသဖြင့်ဝိသုဒ္ဓိ9ပါးထဲမှာနောက်ဆုံးပฏิပဒာညာနာတတနာဝိသုဒ္ဓိညာနာတတနာဝိသုဒ္ဓိမညံကိုညာနာတတနာဝိသုဒ္ဓိလို့ခေါ်တယ်အဲ့တော့အပြစ်တင်တဲ့ပုဂ္ဂိုလ်ကမညံဖြစ်တဲ့ညာနာတတနာဝိသုဒ္ဓိရစပါလားဘာဖြစ်လို့မ သီလစတာလေဒါမြတ်စွာဘုရားကကျင့်တဲ့ကျင့်ရမယ့်အစဉ်တိုင်းဟောနေတာသီလဖြူစင်မှစိတ်တည်ငြိမ်နေစိတ်တဝိတ္တိဖြစ်တယ်ဒါမျိုးတွေစိတ်တဝိတ္တိဖြစ်မှဒိဋ္ဌိဝိတ္တိအတိညာစင်ကြယ်တယ်အဲ့တော့ကျင့်စဉ်တိုင်းဟောနေတာဒါကိုပฏิပတိကမတချို့ဒေသနာတွေကဒီကျင့်စဉ်တိုင်းဟောတာတွေရှိရတယ်ဒါကနံပါတ်၄စင်ပုံစင်ဒီနံပါတ်၅ကျတော့ဗာလဲဆိုတော့ဒေသနာကမဒေသနာကမဆိုတာဟောစဉ်ရေးစဉ်ဟောတဲ့ပုဂ္ဂိုလ်ရေးတဲ့ပုဂ္ဂိုလ်ကဘာလဲဆိုတော့သူ့အလိုအတိုင်းအကြောင်းကျိုးစီလျောင်းရေးရင်ဒါပြစ်တင်စရာမလိုဒါလေးနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ခန္ဓာ၅ပါးအာယတနာ၁၂ပါးဓာတ်၁၈ပါးသစ္စာ၄ပါးသစ္စာ၄ပါးကိုဘုန်းကြီးနမူနာလေးပြောမယ်သစ္စာ၄ပါးကိုနမူနာပြောတဲ့အခါမှာဘာလဲဆိုတော့ဒုက္ခတစ္ဆာဝစာဝရဣဒံကောပနာဘိကဝေဒုက္ခအရိယတစ္ဆံနောက်သမုဒယတစ္ဆာဝမြတ်စွာဘုရားဓမ္မစကြာတရားဟောတော့ဒုတိယမြောက်သမုဒယတစ္ဆာဝဟောတယ်တတိယမြောက်និရောဓတစ္ဆာဝဟောတယ်စတုထမြောက်နောက်ဆုံးမှာတော့မဂ္ဂတစ္ဆာဝဟောတယ်အဲ့တော့ဒါကိုသွားပြီးတော့အပြစ်မတင်တဲ့ဒါဟာမြတ်စွာဘုရားရဲ့ဟောစဉ်မြတ်စွာဘုရားကအကြောင်းကျိုးစီလျော်ဟောလိုက်တယ်ဟောစဉ်ယသဗျာဤမှာအကြောင်းအကျိုးမြင်တော်မူတယ်။ဒါကြောင့်ဒီလိုဟောတာဒါကိုသွားပြီးတော့မကတစ္စာနိဗ္ဗာန်ရောက်ကြောင်းအကျင့်အရင်ဟောရမှာဒုက္ခတွေအရင်ပြောနေတယ်။ယသဗျာလည်းနိဗ္ဗာန်ရောက်ကြောင်းအကျင့်ကိုသိကျင်တာပဲဆိုမှဒုက္ခတွေလာဟောနေတယ်ဒီလိုပြစ်တင်စရာမရှိဘူး။ယသဗျာရဲ့ဟောစဉ်ကတစ္စာလေးပါးကိုဒီလိုဟောတယ်ဟောတဲ့ပုဂ္ဂိုလ်ရဲ့အလိုဆန္ဒအတိုင်းဟောတာကိုဟောစဉ်ရေးစဉ်လို့ဒီလိုခေါ်ရတယ်မြတ်စွာဘုရားကဘလို့ဆန္ဒတော်နဲ့ဒုက္ခသစ္စာကိုရင်ဟောတာလဲဆိုတော့လောကီဘုံဝဲတာယာဘွယ်ဟုတာတွယ်လေးညာဝိနည်းများကိုတရားတန်ဝေရပါစေဟုထွေထွေဒုက္ခဥစွာပြ၏အဲ့တော့မြတ်စွာဘုရားကဒုက္ခသစ္စာကိုဘာလို့ပထမဆုံးဟောတာလဲဆိုတော့လူတွေကနတ်တွေကဗြဟ္မာတွေကဒုက္ခဒုံဒုက္ခကဲကြီးကိုตายาနှစ်သက်ဖွယ်လို့ထင်နေကြတယ်ဒါကငါသားငါသမီးဒါကငါရွှေငါငွေဒါတွေဟာအလုံးမှာဒုက္ခတရားတွေနောက်ဆုံးဒီခန္ဓာကိုယ်ကြီးလည်းပဲဒုက္ခဘုန်းကြီးတို့ဥပမာထင်ရှားအောင်ပြောရင်ตายရဏမွေးဖွားလာတယ်သမီးရဏမွေးဖွားလာတယ်မြတ်စွာဘုရားကဇာတိပိဒုက္ခပဋိသင်္ဍေနေရတာမွေးဖွားရတာဆင်းရဲဒုက္ခဒီလိုမျိုးဟောခဲ့ဒါမြင်ဘုန်းကြီးတို့လူသားတွေအများစုကမွေးလာလို့ရှင်ဝမ်းမြောက်ဝမ်းသာနဲ့ကြိုးဆိုကြတယ်ဒုက္ခလို့ထင်နေကြတယ်အဲ့တော့အလုံးဒုက္ခချမ်းသာလို့ထင်နေတဲ့ဒီတရားတွေဟာဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားတွေမြတ်စွာဘုရားကလူနဲ့ပြန်မှာတတ္တဝါတွေကိုတန်ဝေကာရာစေခြင်းလို့သင်တို့နှစ်သက်မြင်လို့တဲ့ဒီခန္ဓာကိုယ်ကြီးဟာလည်းပဲနောက်ဆုံးတော့ဆင်းရဲဒုံကြီးပဲဒီလိုသင်ငန်းစာတန်ဝေကာရာစေခြင်းလို့မြတ်စွာဘုရားကဒုက္ခသစ္စာကိုစဟောတာလောကီဘုံဝဲတာယာဘွယ်ဟုတာတွယ်လေးညာဝိနည်းများကိုတရားတန်ဝေရပါစေဟုထွေထွေဒုက္ခဥစွာပြ၏ဒုက္ခတောင်ပြောင်းတရားပေါင်းလျက်ကြောင့်မဲ့စွာမဖြစ်ရာရှင်မဟာဗျမ္မာထာဝရဟုဖရာတသိင်မပန်စင်းဒီထံပြင်းတော်တွန်းတနာစွန်းကြောင့်ဗယံဗရာဖြစ်ကြရာဟောတမှုရယောတေဒုတိယကျဣဒံကောမနာဘေကဝေဒုက္ခတမှုရိယောအရိယတစ္ဆံဒုက္ခတမှုရိယံအရိယတစ္ဆံမြတ်စွာဘုရားဒုတိယမြောက်မှာတမှုရိယတစ္ဆာဟောတယ်ဟောဒီဒုက္ခတွေဆိုတာလည်းပဲအကြောင်းမဲ့ဖြစ်တာမဟုတ်မဟာဗျမ္မာကြီးဖန်ဆင်းတာလည်းမဟုတ်သာဝရဘုရားဖန်ဆင်းတာလည်းမဟုတ်ဘူးအဲ့တော့ဘာကြောင့်ဖြစ်တာလဲဆိုတော့တဏှာကြောင့်ဖြစ်တာရှစ်စရာတစ်ခုတိုးရင်ဒုက္ခတစ်ခုတိုးတာပဲရှိစရာနှမျိုးရှိရင်ဒုက္ခနှမျိုးရှိတယ်။အဲ့တော့ဒုက္ခဆိုတာကဗျမ္မာကြီးဖန်ဆင်းတာလည်းမဟုတ်။ထာဝရဘုရားဖန်ဆင်းပေးလိုက်တာလည်းမဟုတ်။တဏှာကြောင့်ဖြစ်တာလို့သိစေခြင်းနဲ့အတွက်မြတ်စွာဘုရားကနှစ်ခုမြောက်မှာတမှုရိယသစ္စာကိုဟောခဲ့တာ။သုံးလောကတွင်ဒုက္ခထင်၍လွတ်ခွင်ထွက်ရာရတက်ပြာသောတတ္တဇေယံနိဗ္ဗာန်လျက်ခေမံနိရောဓသုံးချိန်ပြ၏။လူနဲ့ပြန်မှာတတ္တဝါတွေကဩနောက်ဆုံးပဋိသင်္ဍေနေရတာလဲဆင်းရဲတဲ့ဟောဒီခန္ဓာကိုယ်ကြီးကလည်းပဲဆင်းရဲတုံဆင်းရဲကြီးပဲတဲ့တဏှာကြောင့်ဖြစ်နေတာဒီတော့ဒီ ီဆင်းရဲကလွတ်မြောက်ရာမရှိတော့ဘူးလားဒီလိုလေးတွေးပြီးတော့လွတ်မြောက်ရာဆင်းရဲဒုက္ခကလွတ်မြောက်တဲ့နေရာကိုရှာဖွေခြင်းစိတ်တွေပေါ်လာတယ်သိခြင်းစိတ်တွေပေါ်လာတယ်အဲ့ဒီချိန်မှာမြတ်စွာဘုရားကတတိယနိရောဓသစ္စာဒီဆင်းရဲဒုက္ခတွေငြိမ်းရနိဗ္ဗာန်ချမ်းသာဆိုတာရှိတယ်ယုံနံစင်ခန္ဓာတွေရဲ့ဆင်းရဲချုပ်ငြိမ်းရနိဗ္ဗာန်ချမ်းသာရှိတယ်လို့ပြခြင်းလို့နိရောဓသစ္စာကိုတတိယပြတာနိဗ္ဗာန်တန်ရောက်ဖို့မှန်ကဤလမ်းဖြင့်တည်းဤမတ်ကိုပွားမိန္ဒီလာသူလေးပါးမြောက်တွင်မလန်းထွင်သည်ဟောစဉ်လည်းရိုးစူးစူးသည်အဲ့တော့နောက်ဆုံးမတ်ကသစ္စာကြတော့အဲ့ဒီဒုက္ခချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုလိုချင်ပါတယ်အခြားလမ်းကသွားလို့မရဘူးလေရင်နဲ့လည်းသွားလို့မရဘူးမတ်ကသစ္စာကိုပွားများကြမတ်ကသစ္စာကိုပွားများလို့အတွေ့အမြင်အယူဆမှန်ကန်ပြီဆိုရင်နောက်ကရှိရကောင်းသေးသွားတော့နောက်ကကိုယ်တွေကြီးလိုက်တယ်လို့ပဲအဲ့တော့တွေးမြင်ယူဆမှန်ကန်တဲ့ငါလို့ထင်ခဲ့တဲ့ခန္ဓာကိုယ်ယုံနံမှန်သိသွားတဲ့တမ္မာဒိဋ္ဌိဦးစီးတဲ့မဂ်ကင်၈ပါးအဲ့ဒီမဂ်ကင်၈ပါးကိုပွားများလို့ရှိရင်ခန္ဓာကဆင်းရဲချုပ်ငြိမ်းရနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဒါကြောင့်သင်တို့နိဗ္ဗာန်မျက်မှောက်ပြုခြင်းနဲ့ဆင်းရဲဒုက္ခတွေချုပ်ခြင်းနဲ့ဆိုရင်မဂ်ကင်၈ပါးပွားကြဒီလိုသိစေတော်မူခြင်းလို့မြတ်စွာဘုရားကနောက်ဆုံးမှာ၄ပါးမြောက်မှာမဂ္ဂသစ္စာကိုဟောခဲ့အဲ့တော့မြတ်စွာဘုရားသစ္စာ၄ပါးဆင်းပြီးတော့ဟောတာဘုရားရှင်ရဲ့ဆန္ဒအတိုင်းဟောတာပဲဒါကိုသွားပြီးတော့မဂ္ဂသစ္စာရင်ဟောပါလားပြောလို့မရဘူးဒါကိုဟောစဉ်ရေးစဉ်လို့ခေါ်ရတယ်အဲ့တော့ဘုန်းကြီးကဒီအစဉ်၅မျိုးကိုဘာဖြစ်လို့ဟောပြောပြနေတာလဲဆိုတော့ခန္ဓာကဘုန်းကြီးကိုမှားတယ်လို့တချို့ကယူဆကြတာလေးတွေကိုရှင်းပြခြင်းလို့အဲ့တော့ဘုန်းကြီးရှင်းပြမယ်လွတ်လပ်ရေးနေ့အတွေးဆိုတဲ့ဒီစာသားကိုရေးတဲ့ဘုန်းကြီးကမြန်မာနိုင်ငံထဲမှာနေတာဒီတော့လွတ်လပ်ရေးနေ့ဆိုတာမြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ဖြစ်မှာပေါ့ကောင်းစီကလွတ်လပ်ရေးနေ့အတွေးတဲ့ဘုန်းကြီးနေတာကမြန်မာနိုင်ငံဒီတော့မြန်မာနိုင်ငံရဲ့လွတ်လပ်ရေးဆိုတာသိတာတာပဲအဲ့တော့မြန်မာနိုင်ငံရဲ့လွတ်လပ်ရေးရဖို့အတွက်ဘသူအဓိကဦးဆောင်ခဲ့တယ်လဲလူလည်းရေးပြီးသူကဗိုလ်ချုပ်အောင်ဆန်းဒီတော့ဗိုလ်ချုပ်အောင်ဆန်းအကြောင်းပေါ်လာတော့တာပေါ့ဒီတော့ပေါ်လိုက်တော့ဗိုလ်ချုပ်အောင်ဆန်းစပြီးတော့ရေးပြစ်သွားတယ်ဘုန်းကြီးနေတာမြန်မာနိုင်ငံလူလည်းရေးကြောင်းရေးတော့မြန်မာနိုင်ငံရဲ့လူလည်းရေးဒီလူလည်းရေးကိုရအောင်ကြိုးစားခဲ့တာကဗိုလ်ချုပ်အောင်ဆန်းဒီတော့ဗိုလ်ချုပ်အောင်ဆန်းတက်ဆွန်ပြီးတော့စာရေးဆရာလုပ်ခြင်းနဲ့မိသားစုနဲ့နေခြင်းနဲ့သို့တော့ပြည်သူတွေဒုက္ခရောက်တာကိုမကြည့်ရမရှုရနိုင်လို့ကိုယ့်အသက်ကိုစွန့်ပြီးတော့မိသားစုနဲ့နေခြင်းနဲ့ဆန္ဒစာရေးဆရာဖြစ်ခြင်းနဲ့ဆန္ဒဒီဆန္ဒတွေကိုချိုးနှိမ်ပြီးတော့အသက်စွန့်ပြီးလွတ်လပ်ရရယူပေးခဲ့တယ်။ဘုန်းကြီးကဒါပထမပိုက်လေးကိုရေးလိုက်တာ။ဒုတိယပိုက်ကြတော့ဩမြတ်စွာဘုရားကဘုန်းကြီးကသာသနာဝန်ထမ်းယဟန်တော်ဖြစ်နေတော့မြတ်စွာဘုရားကိုအာယုံပြုမိသွားတယ်မြတ်စွာဘုရားကဗိုလ်ချုပ်အောင်ဆန်းနဲ့နှိုင်းရှင်လို့မရအောင်လူတွေနဲ့တည်းပြန်မာတွေတတဝါတွေတဝရဲအူတနာရဲနာတသေးတဲ့သေးဒီတတဝါတွေကိုတန်တရာဆင်းရဲတွေကလွတ်မြောက်အောင်တရားတွေဟောကြားတယ်တစ္ဆာတရားတွေဟောကြားပေးတော်မူတယ်တန်တရာဆင်းရဲတွေကလွတ်မြောက်အောင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရအောင်မြတ်စွာဘုရားဟာသူ့မိသားယသိဘဝတွေရဲ့ပါရမီတွေဖြည့်ပြီးတော့ဘုရားဖြစ်ဘုရားဖြစ်တော်လည်းပဲဓမ္မစကြာတရားဟောတဲ့နေရာစပြီးတော့နောက်ဆုံးပရိနိဗ္ဗာန်စံဃာနည်းချိန်တည်းတတ္တဝါတွေကိုလွတ်လည်ရေးရအောင်တန်ត្រာစင်ရဲတွေကလွတ်မြောက်အောင်အပေတကာပိတ်ပေးတယ်နိဗ္ဗာန်တကာကြီးဖွင့်ပေးခဲ့တယ်တန်ត្រာစင်ရဲတွေကအိုနာတိဆိုတဲ့တန်ត្រာစင်ရဲတွေကလွတ်မြောက်အောင်ဘုရားရှင်ဟာလွတ်လည်ရေးရတော့အောင်ဆောင်ရွက်တော်မူခဲ့ပါလားဒီတွေ့လေးတွေ့လိုက်တော့ဒုတိယစာပိုင်ရေးဖြစ်သွားတယ်ပေါ့အဲ့တော့ဗိုလ်ချုပ်အောင်ဆန်းကမြန်မာပြည်သူပြည်သားတွေလွတ်လပ်ရေးရအောင်ဆောင်ရွက်တယ်ဒီတော့မြန်မာပြည်သူပြည်သားတွေရဲ့ဗိုလ်ချုပ်အောင်ဆန်းရာပြည်ပွဲမှာအလုံးဂုဏ်ပြုလိုက်ကြတာတနိုင်ငံလုံးအနှံ့မြတ်စွာဘုရားရှင်ကသုံးလောကထဲမှာရှိနေတဲ့လူတွေနဲ့တည်းပြန်မာတွေတတဝါတွေတန်ត្រာဆင်းရဲကကျွတ်လွတ်အောင်ပါရမီတွေဖြည့်ပြီးတရားတွေပေးခဲ့တာကယ်တင်တော်မူခဲ့တာဒီတော့လူတွေနဲ့တည်းပြန်မာတွေရလည်းပဲဘုရားရှင်လက်ထက်ကနေယခုချိန်ထိမြတ်စွာဘုရားဆိုရင်လောကီပြီးတော့ရှိခိုးကြပူဇော်ကြတယ်ဒါလေးတွေကိုတွေးမိသွားတာဘုန်းကြီးတို့ Soviet di rong zua kerusi sura komuniti atau ma swedong piau lawli di cipiro yaitu biuge gude de da poinu piasin tatuari dua lula ye yaong jubando mugera nabi ma lula ye ni ma ngayo netara siom belu niten dele kukuku le yau laro ဖုန်ကြီးမြင်နေတာလွတ်လည်ရင်းနေဆိုပြီးတော့လူတွေဟာဖြီလိမ့်ပြင်းစင်ဝကောင်းစားလာလေးတွေဝစားကြတောက်ကြမိသားစုနဲ့ပြောပြောပါပါပြောပွဲရှင်ပွဲလေးတွေကြည့်လေကြပတ်ကြဒါလေးနဲ့လွတ်လည်ရင်းနေဆုံးသွားကြတီတော့ငါရောလွတ်လည်ရင်းနေဘလို့နေတိုင်တင်တယ်လေအဲ့တော့အားလုံးတို့မြန်မာပြည်သူပြည်သားတွေရောလူသားတွေရောဟာလွတ်လည်ရင်းနေမှာဘလို့ တွေးပြီးတော့ကြင်ကြံကြိုးကိုအထောက်တင်တယ်လေဒီလိုလေးတွေးမိလိုက်တဲ့အခါနိုင်ကြနေတဲ့ပုံကိုယ်လေးကိုနိုင်ကြတဲ့ဘဝကလွတ်မြောက်အောင်ကူညီပေးနိုင်တယ်ဆိုလို့ရှိရင်ဒါဟာငါလည်းပဲလွတ်လပ်ရေးကြိုးပမ်းမှုတွေမှာပါနေတယ်ဒီလိုလေးတွေးမိတဲ့အတွက်တတိယစာပိုင်လေးကိုရေးပြသွားတာဒီတော့ဘုန်းကြီးရေးတဲ့အစဉ်ဟာဟောစဉ်ဒေသနာကမှာရေးတဲ့အစဉ် ဟောစဉ်ရေးစဉ်ဆိုတာရေးတဲ့ပုဂ္ဂိုလ်ဟောတဲ့ပုဂ္ဂိုလ်ရဲ့ဆန္ဒအတိုင်းရေးရတာဒါကဘသူကိုရှေ့ထားတဲ့နေဘသူကိုနောက်ထားတဲ့နေဒီလိုပြစ်တင်စရာမလိုတာကြောင့်ဘုန်းကြီးကဒီနေ့တရားကိုလွတ်လပ်ရေးနေအတွေ့ကြရလို့ကြရထားတာလေးတွေကိုဘုန်းကြီးကရှင်းနေနေနဲ့မှတ်တမ်းတင်နေနေနဲ့တမိုင်းမှာတစ်ချိန်မှာဒီတရားကိုနားရင်ဒီချိန်မှာဒါလေးတွေဖြစ်ပျက်ခဲ့တယ်အလုံးသိသွားအောင် တန်ဃာတော်ရှင်မြတ်တီကိုဆုံးကတ်တယ်မိမိရဲ့ဓမ္မမိတ်ဆွေတွေကိုဆရာလေးတော်သူကခေါ်ခဲ့ပြီးတော့လာတယ်စကိုင်းတီရောက်အောင်လာတယ်အဲ့တော့သူတို့တန်တယ်မှာဒီเจ้าကိုရောက်လာလိုက်တဲ့အတွက်ကုသိုလ်တွေတိုးသွားတယ်တရားနာရတဲ့ကုသိုလ်တန်ဃာတွေကိုကြည်ညိုရတဲ့ကုသိုလ်ဆွံ့လူရတဲ့ကုသိုလ်အားလုံးကုသိုလ်တွေတိုးသွားတယ်ဆိုရင်ဒီကုသိုလ်တွေဟာဓမ္မမိတ်ဆွေတွေအတွက်တန္တရာဆင်းရဲကလွန်မြောက်ဖို့အထောက်ပံ့ဖြစ်သွားမှာပေါ့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုဖို့ပါရမီတွေဖြစ်သွားမှာဒါဆိုလို့ရှိရင်မိမိတို့လည်းပဲဒီကိုလာပြီးတော့ကုသိုလ်ပြုတာဓမ္မမိတ်ဆွေတွေကိုလွန်မြောက်အောင်တန္တရာဆင်းရဲတွေကလွန်မြောက်အောင်ဒါကုညီယာရောက်သွားတာပဲကိုကိုတိုင်လည်းပဲကုသိုလ်ပါရမီတွေမှာပျော်နေတော့အကုသိုလ်တွေကင်းစင်သွားတယ်အကုသိုလ်တွေနဲ့ကုသိုလ်တွေတိုးလာရင်ဒါတန္တရာတွေကလွန်မြောက်ဖို့လမ်းစာပဲဒီတော့ကိုကိုတိုင်းလွတ်မြောက်လွတ်လပ်ရေးရအောင်ကြိုးစားတဲ့လူဓမ္မမိတ်ဆွေတွေကိုလည်းလွတ်လပ်ရေးရအောင်ကြိုးစားလိုက်တာနောက်တစ်ခါတန်ဃာတော်ရှင်မြတ်တေကိုဆုံးကတ်တယ်တန်ဃာတော်ရှင်မြတ်တေရဲ့ဒီဆုံးကိုပုံပေးပြီးတော့ဇာတိဖျားရှင်ရဲ့အဆုံးမသာသနာတော်ကြီးပြောင်းမသွားဇာတိတင်ညဇာတိပူဇာကြဖျားဥပူကြမေတ္တာပွားကြတရားရှုမှတ်မှုတွေမနှက်ဖန်ကြလုပ်ကြမယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေမိမိတို့ရဲ့ဆုံးကိုဖုံးပေးပြီးတော့သာသနာပြုကုသိုလ်တွေစီပူကြတယ်။ဒီတော့တန်ဃာတော်ရှင်မြတ်တွေတန်တယ်မှာအဲ့ဒီသာသနာပြုကုသိုလ်လုပ်တဲ့ချိန်မှာလောဘဒေါသတွေနေပါလို့လောဘဒေါသနေပါသွားရင်ဒါနိဗ္ဗာန်နဲ့ညီးသွားတာ။အဲ့တော့နိဗ္ဗာန်နဲ့ညီးအောင်မိမိတို့ကနေကုညီယာရောက်တယ်။ဒီတော့တန်ဃာတော်ရှင်မြတ်တွေလည်းတန်ត្រာဆင်းရဲကလွတ်လည်ရရအောင်မိမိတို့အနေနဲ့ထောက်ပံ့ရာရောက်တယ်မိမိတို့တန်တယ်မှာလည်းပဲဒီလိုထောက်ပံ့ရတဲ့ကုသိုလ်ကြောင့်နိဗ္ဗာန်နဲ့နှီးဆက်သွားတယ်ဒီတော့ကိုယ်ကိုယ်တိုင်လည်းပဲလွတ်လပ်ရရအောင်လုပ်ရရောက်တယ်ဒါလေးကိုသိစေချင်တာအဲ့တော့ဘုန်းကြီးတို့အနေနဲ့လည်းပဲလာပြီးတော့ဆုံးကတ်တော့ခုစေတနာမေတ္တာထားပြီးတော့သိစေချင်တဲ့စိတ်နဲ့တရားဟောတယ်တရားဟောတဲ့ချိန်မှာအကုသိုလ်မဖြစ်ကုသိုလ်ပါရမီတွေတိုးနေတယ်ဒီတော့တန်ត្រာထဲမှာရှေဖို့ရအတွက်လမ်းစာပြတ်နိုင်တာပေါ့ကုသိုလ်ပါရမီတွေတိုးရင်တန်ត្រာတွေရလွတ်မြောက်နိုင်တာပေါ့ဒီတော့ဘုန်းကြီးတို့အတွက်လည်းပဲလွတ်လည်ရရအောင်ကြိုးစားပေးရာရောက်တယ်ဘုန်းကြီးကိုယ်တိုင်ကလည်းလက်လာပါလိုချင်လို့မဟုတ်ဘူးသိစေချင်လို့မေတ္တာစေနာထားပြီးတော့ဟောတယ်ဘုန်းကြီးကိုယ်တိုင်လည်းပဲကိုယ့်အကူတန်ត្រာဆင်းရဲတွေရလွတ်မြောက်လည်ရရအောင်ကြိုးစားရာရောက်တယ်ဒါကြောင့်ဘုန်းကြီးကသတင်းကြိုလာစံရှိရနေတုန်းကရက်တောင်လူတဲ့အထဲမှာဘုန်းကြီးရေးခဲ့တဲ့စာလေးနဲ့ပတ်သက်ပြီးကြရထတာလေးတွေကိုလွတ်လည်ရင်းနေအတွေးကြရလို့ဒီလိုလေးရေးလိုက်တာအဲ့တော့လွတ်လည်ရင်းနေနဲ့ပတ်သက်ပြီးတော့အတွေးနဲ့ပတ်သက်ပြီးတော့မိမိတို့ရန်ကုန်ဆုံးကပ်ဖွဲ့ဟာစကိုင်းမြတ်စကြအကြောင်းတိုက်လာရောက်တာဟာကိုကိုတိုင်လေးပဲလွတ်လည်ရအောင် ကြိုးစားတာတန်ဃာတွေအတွက်ရောဓမ္မမိတ်ဆွေတွေအတွက်ရောတန်တရာဝဆင်းရဲကလွမြောက်အောင်ကြိုးပမ်းရာရောက်တဲ့အတွက်အားလုံးအတွက်လွလရေရောက်အောင်ကြိုးပမ်းတာလို့ဒီလိုလေးမြင်ပြီးတော့ဒီကုသိုလ်စေတနာတွေဟာတပိတော်တို့အတွက်တန်တရာဆင်းရဲထဲမှာထာဝရလွမြောက်အောင်ထောက်ပံ့ဖြစ်ပါစေဆိုရင်ဒါဒီနေ့ပြုတဲ့ကုသိုလ်ဟာအတိတ်ပဲပြေဝသွားပါတယ်ကဲဒါကြောင့်လွလရေနေ့အတွေ့ခရဲဆိုတဲ့တရားကိုလွလရေနေ့အတွေ့ဆိုတာလေးစာပိုင်လေးကိုဆိုပြီးတော့ဒီကုံတကြစုကဲအာလုံးလောချီပြီးတော့လိုက်စုဘူဂျုံအောင်စန်းသည်မြန်မာပြည်သူပြည်သားပေါင်းကိုသူကျွန်ဖြစ်မှလွမြောက်အောင်တဆွန်ကြိုပမ်းခဲ့ပေသည်ဗုဒ္ဓမြတ်စွာသည်လူနယ်ပြန်မှတတဝါပေါင်းကိုတန်တရာဝဆင်းရဲမှလွမြောက်အောင်ဆောင်းလျှောက်ကယ်တင်တော်မူခဲ့သည်ဖျားတပိတော်လေဆွမ်းအားရှိသလောက်နိုင်ကြနေသူအပေါင်းကိုနိုင်ကြသောဘဝမှာလွမြောက်အောင်ကူညီနိုင်ပါစေ။ကဲဒီတရားတော်ရဲ့တတိယပိုက်အတိုင်းမိမိတို့ကိုယ်တိုင်လည်းပဲတန်ត្រာဆင်းရဲမှလွမြောက်အောင်အာလုံသောဓမ္မမိတ်ဆွေအပေါင်းတန်ဃာတော်ပေါင်းကိုလည်းတန်ត្រာဆင်းရဲမှလွမြောက်အောင်ပါရမီကုသိုလ်တွေကိုဆက်လက်စီပူအားထုတ်နိုင်ရပါစေ။စီပူအားထုတ်ရင်အားထုတ်ရင်နဲ့နှလုံးသားထဲမှာပါရမီကုသိုလ်တွေပြည့်ဝကတန်တရာဝဆင်းရဲမှလွမြောက်ရနိဗ္ဗာန်ချမ်းသာကိုမဉဏ်ပူဉဏ်ဖြင့်ကိုစီကိုငှလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။